မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်စရာရှိတာတွေကိုလွှတ်တော်ထဲမှာအထူးလက်တွဲပြင်ဆင်သွားကြဖို့နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေလွှတ်တော်အမြန်တရေးအတွက်ရွေးကောက်ခံတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလအမတ်တွေကသဘောထားတင်ပြလာတဲ့ဆောင်ကိုမြန်မာဒီမိုကရေစီရေးကောင်းဆောင်ထောင်ဆန်းစုကြည်စီဒီကနေ့ပေးအပ်ခဲ့ကြပါတယ်
ဟုတ်ပါတယ်တိုင်းသားလွှတ်တော်အမတ်တွေနဲ့တတိပုဂ္ဂလလွှတ်တော်အမတ်တွေကိုစားရခိုင်တိုင်းသားတိုးတက်ရေးပါတီရဲ့အမျိုးသားလွှတ်တော်အမတ်ဒေါက်တာအေးမောင်ကနေတနင်္ဂနွေနေ့မနက်10:00လောက်က NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာ나이ဝက်နှိပါကြတွေ့ဆုံခဲ့တာပါအဲ့လိုတွေ့ဆုံတဲ့အချိန်မှာ NLD ဘက်ကတောင်းဆိုထားတဲ့ကျန်းသစ်စာချိန်ဆရာမှာပါဝင်တဲ့သကရဲ့ပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းသားနဲ့တတိပုဂ္ဂလလွှတ်တော်အမတ်တွေကနေအချက်5ချက်ပါသဘောထားတွေကိုတင်ပြခဲ့တာဖြစ်တယ်လို့ဒေါက်တာအေးမောင်ကပြောပါတယ်အဓိကကတော့ NLD ပါတီအနေနဲ့လွှတ်တော်အမြန်တက်နိုင်ရေးကြိုးပမ်းလှုပ်ဆောင်မှုကိုတိုက်တွန်းခဲ့ကြတာဖြစ်တဲ့အကြောင်းဒေါက်တာအေးမောင်ကအခုလိုပြောပါတယ
်2008ခုနှစ်ပြတ်တမ်းအတည်ပြုခဲ့တဲ့နော်ပြည်တော်စုသမ္မတမြန်မာနိုင်ငံတို့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာပြင်ဆင်စရာအများကြီးရှိတယ်ဆိုတော့ကျွန်တော်တို့ကလည်းလက်ခံသဘောတူပါတယ်။နောက်ပြည်တော်စုဖက်တိုမှာဥက္ကဋ္ဌကြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်မှဖက်တိုကိုယ်စားလှယ်များနဲ့လက်တွဲပြီးကမှပြင်ဆင်သွားနိုင်ရေးကိုလည်းပဲလွန့်လွန်မှလိုလားကြပါကြောင်းကိုလည်းပဲသိစေလိုပါတယ်ဆိုတာတစ်ချက်ပါ။နောက်ဥက္ကဋ္ဌကြီးဒေါအောင်ဆန်းစုကြည်ဦးဆောင်မှုဖြင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်မှရွေးချယ်တင်မြှောက်ခံဖက်တိုကိုယ်စားလှယ်များသည်ပြည်သူ့ရဲ့ဆန္ဒနဲ့နိုင်ငံတော်အကျိုးကိုရှေ့ရှုပြီးအငင်းပွားပူရာကိစ္စအချို့ကိုသဘောထားကြည့်မြင်စွာမေတ္တာရှိထားဖြည့်ရှင်းဆောင်ရွက်ပေးပြီးလွှတ်တော်များသို့အများဆုံးတက်ရောက်နိုင်ပါရန်ကျွန်ုပ်တို့ရွေးကောက်ခံနိုင်ငံရေးပါတီများနဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်များကပန်ကြားမေတ္တာရခံပါရဲဆိုပြီးခါမှာလွှတ်တော်တွေကဖြစ်လေးပါတီနောက်တတိပုဂ္ဂလ2ဦးကလက်မှတ်ရေးထိုးပြီးပေးအပ်ခဲ့တာဖြစ်ပါတယ
်ဒီတင်ပြချက်အပေါ်ဒေါအောင်ဆန်းစုကြည်ကတော့အခုလိုတုံ့ပြန်ခဲ့တယ်လို့ဒေါက်တာအေးမောင်ကပြောပါတယ
်ဒေါအောင်ဆန်းစုကြည်ကသတင်းမီဒီယာသမားတွေမေးခဲ့လို့ရှိရင်လေကျွန်တော်ကိုဖြည့်ချနိုင်အောင်ဆိုပြီးဒီချက်သုံးချက်ကိုသူသဘောတူပါတယ်ဆိုပြီးထောက်ပြပါတယ်တစ်ကလွှတ်တော်ရဲ့ရေချီထိရောက်မှုနဲ့ပေါ့နော်နိုင်ငံကောင်းကျိုးကိုကြည့်ပြီးဆက်လုပ်သွားကြပါမယ်ဆိုတာတစ်ခုပါနောက်တိုင်းရင်းသားပါတီများစတဲ့နော်မိဘပါတီများနဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်များကလိုလိုလားလားနဲ့လွှတ်တော်သို့ပါဝင်လာစေလိုခြင်းကိုကျေးဇူးအထူးတင်ပါတယ်ဆိုတာတစ်ချက်ပါနောက်အများဆုံးပြည်လျောင်ဆောင်ရွက်ရန်တော့နှစ်ဖက်လုံးမှသဘောတူကြပါတယ်ဆိုတာလေးကိုမီဒီယာတွေကမေးမြန်းခဲ့ရင်ဒီသုံးချက်ကိုเนาะကျွန်တော်ကိုဟိုဆွေးနွေးဖော်ပြနိုင်ပါတယ်ဆိုပြီးဆက်မှသူကဟိုသဘောထားမှတ်ချက်ပေးပါတယ
်အလားတူပဲဒီတိုင်းသားနိုင်ငံရေးပါတီ14ဘွဲ့နဲ့တတိပုဂ္ဂလလွှတ်တော်အမတ်2ဦးကနေပြီးတော့ဧပြီလ25ရက်ဗုဒ္ဓဟူးနေ့ကပဲနိုင်ငံရေးပါတီမှတ်ပုံတင်ခြင်းဥပဒေမှာလည်းပြင်ဆင်ထားပြီးဖြစ်တဲ့ဒီစကားရက်ကိုအခုကျန်းသစ်စာချိန်ဆိုရမှာလည်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီအမတ်တွေဘက်ကသဘောထားကြည့်ပြီးဥပဒေနဲ့အညီပြင်ဆင်ပေးဖို့ကိုတောင်းဆိုထားတဲ့မေတ္တာရက်ခံစာကိုကြန့်ခိုင်ဖွံ့ဖြိုးရေးပါတီအကြီးအကဲလက်ရှိပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှင်မန်းစီပေးအပ်ခဲ့ကြပါသေးတယ်။တကယ်တော့ NLD ဘက်ကတောင်းဆိုထားတဲ့ဒီစကားရက်ပြင်ဆင်ဖို့ကိစ္စဟာပုံမှန်435အရာ20ရာခိုင်နှုန်းထောက်ခံမှုကိုရရှိနိုင်ပေမဲ့85ရာခိုင်နှုန်းကျော်တဲ့ဥပဒေဆိုရင်တော့အောင်မြင်မှုမရှိတဲ့အတွက်လွှတ်တော်အမတ်တွေကနေဒီပြဿနာကိုဖြေရှင်းနိုင်မယ့်အကောင်းဆုံးနည်းလမ်းကိုရှာဖွေနေကြတာဖြစ်တယ်လို့လည်းဆိုခဲ့ပါဗျ။လွှတ်တော်ထဲမှာအများစုနေရာရရှိထားတဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ထောက်ခံမှုသဘောထားကြီးမှုကိုမရရှိဘဲနဲ့တော့ဒီပြဿနာပြေလည်သွားမှာမဟုတ်ဘူးလို့ကြံလူနည်းစုလွှတ်တော်အမတ်တွေကယူဆထားကြတာပါ။ဒါကြောင့်လဲကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ထောက်ခံမှုရရှိလာအောင်လို့သူရဦးရွှေမန်းကိုမြစ်တာရက်ခံခဲ့တာဖြစ်ပြီးဒီမြစ်တာရက်ခံချက်ပေါ်သူရဦးရွှေမန်းကအခုလိုတုံ့ပြန်ခဲ့တဲ့အကြောင်းဒေါက်တာအေးမောင်ကဆက်ပြောပြပါရယ်
။ဦးရွှေမန်းတုံ့ပြန်ချက်ကခုနလိုဟိုအချိန်နေရက်ရက်ကပါတီဝင်တို့ရဲ့သဘောထားနော်။အထူးသဖြင့် CEC တို့ရဲ့သဘောထားလွှတ်တော်ထဲမှာရှိရဲ့နော်ဒီလွှတ်တော်အမတ်တွေရဲ့တဲ့ဘိုးသားတွေနဲ့လည်းဆက်ဆံတဲ့ကလာဖြစ်လာတယ်ပေါ့နော်။ဟိုအဲ့ဒါကြောင့်စက်တူအတွင်းမှာနိုင်ငံတော်နိုင်ငံသားများအတူလက်ရွေးဖို့အတွက်လည်းပါဝင်ဖို့ပဲတောင်းဆန်းစုကြည်ကိုနော်ဒီကျွန်တော်တို့ဖိတ်ခေါ်တဲ့သဘောပဲညွှန်ပါတယ်။ဒီကစက်တူလာရောက်ရေးအတားအဆီးဖြစ်နေတဲ့ကိစ္စအတားအဆီးမဖြစ်ဖြေပေးနဲ့စက်တူထဲမှာလာရောက်ပြီးမှနော်ပုံရိပ်ပူပေါင်းဆောင်ရွက်ကြအောင်ဆိုပြီးကမှဖိတ်ခေါ်တာရှိပါတယ်။
သူရဦးရွှေမန်းရဲ့အခုလိုတုံ့ပြန်ချက်ကိုဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အချိန်ဒေါက်တာအေးမောင်ကတင်ပြခဲ့တယ်လို့ဆိုပါရယ်။2012ခုနှစ်ဧပြီလ1ရက်နေ့ကကျင်းပခဲ့တဲ့ဂျားပြတ်ရွေးကောက်ပွဲမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေ45နေရာအနက်43နေရာကိုအနိုင်ရရှိခဲ့တာဖြစ်ပါရယ်။ဒါပေမဲ့လည်းလွှတ်တော်စည်းဝေးတွေပြန်ဆတဲ့အချိန်မှာလွှတ်တော်တက်နိုင်မှု NLD ကိုယ်စားလှယ်တွေစံချိန်ဆိုရမယ့်အထက်မှာပါဝင်တဲ့ ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေကိုကာကွယ်စောင့်ရှောက်ပါမည်ဆိုတဲ့စကားရဲ့အစားလေးစားလိုက်နာပါမည်ဆိုတဲ့စကားရဲ့ကိုပြင်ဆင်ပေးဖို့ NLD ဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်း NLD ကိုယ်စားလှယ်တွေအနေနဲ့ဒီတစ်ခေါက်ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲကိုတက်ရောက်နိုင်ခြင်းမရှိခဲ့ပါဘူး။ NLD ကိုယ်စားလှယ်တွေအနေနဲ့လွှတ်တော်တက်ရောက်နိုင်ရေးကိစ္စဟာနိုင်ငံရေးကြက်တဲတစ်ခုအဖြစ်မချဲ့ကားလိုပဲနီးစနစ်ပိုင်းအခက်အခဲတစ်ခုသာဖြစ်တာကြောင့်မကြခင်ပြေလည်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲဒေါအောင်ဆန်းစုကြည်ကမကြသေးခင်ကပဲပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒေါက်တာအေးမောင်ကတော့ NLD ကိုယ်စားလှယ်တွေအနေနဲ့ရှေ့လာမယ့်တစ်ပတ်ထက်ပြီးဆုံးတော့မယ့်လွှတ်တော်အစည်းအဝေးတွေကိုမတက်ရောက်နိုင်ခဲ့ရင်တော့လာမယ့်ဇူလိုင်လမှာပြန်လည်ကျင်းပမယ့်လွှတ်တော်အစည်းအဝေးတွေကိုတော့ NLD ဘက်ကတက်ရောက်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲ VOA ကိုပြောသွားခဲ့ပါတယ်ရှင်။